ပြည့်ရဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေရဲ့ထိပ်တီးခေါင်းဆောင်အစည်းအဝေးမနေ့ကကျင်းပလာတွေ့ရပါတယ်ရှင်။ဒီအစည်းအဝေးအဖွဲ့ရဲ့ရည်ရွယ်ချက်ကိုတည်ပြစေရှင်
။ကျွန်တော်တို့အပြည့်ရဲ့ထားတဲ့ကျွန်တော်တို့လက်နက်ကင်အဖွဲ့တွေရဲ့ဒီအစည်းအဝေးက6လတကြိမ်ကျွန်တော်ကျင်းပမှာဖြစ်တယ်။ဒါကကျွန်တော်တို့ summit ပေါ့လေ။ဒီတော့ဒီ summit အစည်းအဝေးကြီးကိုကျွန်တော်မကျင်းပနိုင်လား။အဲ့နဲ့ကြော်ကြားပြီးဖြစ်တဲ့အတွက်ဒါကျွန်တော်တို့ပုံမှန်လုပ်တဲ့အစည်းအဝေးလို့ကျွန်တော်ပြောလို့ရပါတယ်ရှင်။
ဟုတ်ကဲ့စီဝေးမှာဆရာတို့အဓိကပေါ့နော်ဘလို့သဘောတူညီချက်တွေရခဲ့တယ်လို့ပြောနိုင်မလဲဆရာ
ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီအင်းချိုင်းလုံငန်းရှင်ဦးဆောင်အဖွဲ့စုဖွဲ့မှုတွေကိုပြန်ပြီးတော့တုံ့တက်တယ်နောက်ကျွန်တော်တို့အဲ့ဒီစုဖွဲ့မှုကိုအသင့်နဲ့ကျွန်တော်ပြန်လုပ်တာရှိပါတယ်နောက် PPWD လို့ပြောတဲ့ Peace Process Working Team ကိုလည်းအသင့်နဲ့ပြန်လည်းဖွဲ့စည်းပါတယ်နောက်ဒုတိယအနေနဲ့အရေးကြီးတာတော့ကျွန်တော်တို့ဒီဆုံးဖြတ်တဲ့အထင်မှာပေါ့လေမြန်မာနိုင်ငံအင်းချိုင်းလုံငန်းရှင်မှာကျွန်တော်တို့ဒီတည်ဆုမှုတွေဖြစ်နေတဲ့ကိစ္စကိုကျွန်တော်ဆွေးနွေးပါတယ်ဒီတည်ဆုမှုအแทမှာကျွန်တော်အရေးကြီးတာကတော့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ကျွန်တော်တိုင်းသားတနေ့ကဖွဲ့စည်းရတယ်ကျွန်တော်တို့ဒီတောင်းဆိုလာခဲ့တဲ့ကူပန်ပြတ်ထန်းခွင်းတို့နောက်ဖက်ဒရယ်ခြေခံမှုတို့နောက်ပြမအမျိုးသားတန်းတူညီညာရေးတို့နောက်ပြည်내ဖွဲ့စည်းပုံအခြေခံဥပဒေပြတ်ထန်းရေးတို့ကိုအလေးလေးပြုလုပ်မယ်ဆိုတဲ့ကျွန်တော်တို့ packet deal လို့ခေါ်တဲ့ကိစ္စကိုကျွန်တော်ဆွေးနွေးဖြစ်ကြပါတယ်။နောက်ပြီးမှကျွန်တော်တို့ဒီတခုတီးတော့တမတော်ထားစီရေးဆိုတဲ့ကိစ္စလည်းကျွန်တော်တို့ဒီကနေ့မြန်မာနိုင်ငံရင်းချဲလုံငန်းစင်မှာတည်ဆုမှုကြီးတခုဖြစ်နေတဲ့အတွက်ဒီကိစ္စကိုလည်းကျွန်တော်ဆွေးနွေးပါတယ်။ဒီတော့ဒီတည်ဆုမှုတွေကိုကျွန်တော်ကြော်သွားနိုင်ဖို့ရအတွက်ဆိုလို့ရှိရင်ကျွန်တော်နကူမူလာ NCA မှာပါတဲ့နကူမူလာပြဋ္ဌာန်းချက်တင်နဲ့သွားလို့ရှိရင်ဒါအလုပ်မဖြစ်တော့ဘူး။ကျွန်တော်တို့မတော်နိုင်တော့ဘူးလို့လည်းညီလာခံကြည့်ရတော့သုံးသပ်ပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့အဲ့ဒီတည်ဆုမှုတွေကိုအပြည့်ရှာနာအောင်နိုင်ငံတော်အစိုးရထိပ်ပိုင်းမှာရှိနေတဲ့စုဖက်ချက်ချနိုင်တဲ့ကျွန်တော်တို့နိုင်ငံတော်ကြီးကြီးတွေနောက်တမတော်ကကြီးကြီးတွေနဲ့ကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းအကြီးကြီးတွေတွေ့ပြီးတော့မှအဲ့ဒီတည်ဆုမှုတွေကိုဘယ်လိုဖြစ်ရှိမလဲဆိုတာဆွေးနွေးဖို့လိုအပ်တယ်လို့ကျွန်တော်တို့သဘောထားချပါတယ်။အမြန်ဆုံးပေါ့လေလှုပ်ဖို့လူတွေလို့ကျွန်တော်တို့သဘောထားချမှတ်ခဲ့ကြပါတယ်။နောက်အဲ့ဒီရလက်ကနေပြီးတော့မှငင်းချဲလုံငန်းရှင်နဲ့ပတ်သက်တဲ့တက်ဆိုင်ရဲ့လုံငန်းများကိုဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့ကိစ္စကိုလည်းကျွန်တော်တို့တပါးတယ်ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ဟုတ်ကဲ့
။နောက်တစ်ခုအရေးကြီးတာကတော့ဒီကနေ့မြန်မာနိုင်ငံငင်းချဲဖြစ်စဉ်မှာပြင်မြသေးတဲ့ကျွန်တော်တို့လက်နက်ကအဖွဲ့ရှိဖွဲ့ပါကျွန်တော်တို့နဲ့အတူဒီမြက်ဖြစ်စဉ်မှာပေါင်းဖို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းနေအားလုံးပါဝင်တဲ့ညီလာခံတည့်ကျင်းပရင်တင့်တော်မယ်လို့လည်းကျွန်တော်သဘောထားချက်မှတ်ခဲ့ကြပါတယ်
။ဟုတ်ကဲ့တခုကခုနဆရာပြောသွားတဲ့လက်ရှိဒီတစ်ဆုံနေတဲ့ဒီငင်းငယ်ရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီအစိုးရတို့တက်မတော်တို့နဲ့ဆရာတို့ဒီတိုင်းရင်းသားအဖွဲ့အစည်းတွေကြားထဲမှာအမြန်တွေ့ဆုံညှိနှိုင်းဖို့နောက်နိုင်ငံရေးသဘောတူညီချက်တခုအမြန်ချမှတ်ဖို့လိုအပ်နေတယ်ဆိုတာဟိုအရင်ဆရာတို့ဒီဆွေးနွေးပွဲတွေမှာလည်းစက်တိုက်ပေါ့နော်ဒါတွေပြောလာတာကိုလည်းတွေ့ရတယ်ဆိုတော့ဒါကဟိုပေါ့လေဘလောက်ထိအရေးကြီးနေပြီလို့ပြောနိုင်မလဲတိထက်ပို့ပြီးတော့လေဟိုဘာတွေဆောင်ရွက်နိုင်မယ်လို့ဆရာတို့ပြောနိုင်မလဲရှင်ဒီတော့
ဟုတ်ကဲ့ဒါတော့ကျွန်တော်တို့တကယ်ရည်ကြည်တယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်ဘာလို့လဲဆိုတော့ဒီကနေ့ NCA လမ်းကြောင်းအတိုင်းကျွန်တော်ပြုလုပ်နေတဲ့ဒီ public consultation လို့ခေါ်တဲ့ P2P ဆုံးပွဲတွေ now national dialogue လို့ခေါ်တဲ့မြို့သားအဆင့်နိုင်ငံဆွေးနွေးပွဲတွေဒီကနေ့ဆိုလို့ရှိရင်ကျွန်တော်တို့လုပ်ခွင့်မရတော့ပါဘူး။ဒါကျွန်တော်တို့ဒီလုပ်လို့မရတဲ့အနေအထားမျိုးမှာရောက်နေပါတယ်။ဒါအပြင်ကျွန်တော်တို့နိုင်ငံဆွေးနွေးပွဲသွားမယ်ဆိုတော့လည်းကျွန်တော်တို့တိုင်းသားတွေရဲ့လူလာခဲ့ကြတဲ့တောက်လျှောက်ကျွန်တော်တောင်းဆိုလာခဲ့ကြမြို့သားတန်းတူကြီးတို့နောက်ပါကြထန်းခွန်းတို့ဖက်ဒရယ်မှုတို့ဆိုတဲ့ကိစ္စဖွဲ့မထွက်ရရှိတဲ့ဟာကိုကျွန်တော်တိုင်းသားလက်နက်ကဖွဲ့စည်းရနေသဘောမတူနိုင်ဘူးကျွန်တော်တို့ဒီလက်မမထိုးနိုင်ဘူးမခွဲထွက်ရရှိတဲ့ကိစ္စကိုလက်မခံနိုင်ဘူးဆိုလို့ရှိရင်ဆွေးနွေးလို့မရဘူးနိုင်ငံဆက်ဆွေးနွေးလို့မရဘူးဆိုတဲ့အနေအထားပေါ်မှာဒီလမ်းကြောင်းကဖြစ်ရင်တင့်တော်ဆုံးနဲ့လောရမဲ့လုပ်ငန်းတစ်ခုလို့ကျွန်တော်မြင်ပါတယ်ဒါရည်ကြည်ပါတယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့။ဆိုတော့အဲ့လိုတွေ့ဆုံညှိနှိုင်းသဘောတူညီချက်ရဖို့အတွက်ကဘာတွေလိုအပ်နေမလဲ။ဆရာတို့ဘာတွေအခက်အခဲတွေရှိနေပါလဲရှင့
်။ဟုတ်ကဲ့ကျွန်တော်တို့ဟိုအဲ့ဒီတွေ့ဆုံပွဲမှာကျွန်တော်တို့ဒီ2018ခုနှစ်ဇူလိုင်လ13ရက်နေ့မှာနိုင်ငံတော်အစံပြင်ခါနဲ့တွေ့တုန်းကကျွန်တော်တို့ပြောဆိုခဲ့ကြတဲ့အချက်၅ချက်ကိုကျွန်တော်ဆွေးနွေးကြမယ်လို့ကျွန်တော်တို့ဒီညီလက်ခံနေပြမဆက်မှတ်ပါတယ်။ဒီတော့အဲ့ဒီတွေ့ဆုံပွဲတွေမှာကျွန်တော်တို့ဒီ2019မကုန်ခင်ပေါ့လေကျွန်တော် Union Peace Conference ီတော့သူငင်းချမ်းကိုအင်ကြီးလက်ခံသုံးကျင်ကျင်းပမယ်လို့ကျွန်တော်တို့သဘောတူထားတာရှိပါတယ်။အဲ့ဒါဒီကိုလည်းဘလို့ကျင်းပကြမယ်ဘလို့အချိန်နဲ့ကျင်းပကြမယ်ဆိုတဲ့ကိစ္စကိုဆွေးနွေးဖို့လိုလိမ့်မယ်။နောက်ကျွန်တော်ဒီကနေ့တစ်ဆုနေတယ်လို့ကျွန်တော်ပြောတဲ့ကိစ္စဒီမဖြစ်ရှင်းပဲနဲ့ကျွန်တော်တို့ဒီပြည်ထောင်စုငင်းချမ်းကြီးလက်ခံလဲတွားလို့မရတဲ့အနေထားမှာကျွန်တော်တို့ရောက်နေပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ရဲ့ commitment ရှိထားတဲ့ဒီတတိယကျင်းပင်လုံးညီလာခံမှာပေါ့လေကျွန်တော်ပြည်တော်စုရင်းချမ်းရင်းလည်းညီလာခံမှာသဘောတူထားပြီးသားဖြစ်တဲ့ကျွန်တော်တို့သုံးကျင်း2019မတိုင်ခင်မှာမပြီးခင်မှာကျင်းပမယ်ဆိုတဲ့ကိစ္စဖြစ်မြောက်ရေးအတွက်ဆိုလို့ချင်းဒီကိစ္စတစ်ဆူနေတဲ့ကိစ္စမဆွေးနွေးလို့မရတဲ့အနေထားဖြစ်တယ်လို့တော့ကျွန်တော်ယူဆပါတယ်ဒါကြောင့်မလို့ဒါရီယာဆွေးနွေးဖို့လိုအပ်တယ်နောက်ကျွန်တော်တို့ဒီမကဘူးကျွန်တော်တို့နဲ့ဘဝတူတိုင်းသားတွေလည်းလက်နဲ့ကန်တိုင်းသားတွေပါလာနေအောင်သူတို့ရဲ့နဲ့အတူသဘောထားတွေစုစည်းပြီးမှတခါတည်းသူတို့သဘောထားသာပါဝင်လာတော့လောက်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းဆရာတို့လက်နဲ့ကန်တိုင်းသားအဖွဲ့တွေအချင်းချင်းကြားမှာလည်းသဘောထားကွဲလဲတာတွေရှိနေတာမျိုးလည်းကြားရတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘာများပြောနိုင်မလဲရှင့
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအခြေဖက်ဒရယ်အခြေခံမူတို့ဒီမိုကရေစီအခြေခံမူတို့ကျွန်တော်ဆွေးနွေးတဲ့နေရာမှာတစ်ခွက်နဲ့တစ်ခွက်နောက်တိုင်းသားလိုမျိုးဒီမျိုးနဲ့ကြားမှာအမြင်တော့ကွာဟာမှုတွေရှိပါတယ်ဒါ ਉਹ လည်းဒီကနေ့ကျွန်တော်တို့ကျင်းပတဲ့အခြေဝေးကြီးမှာကျွန်တော်တို့ညှိနှိုင်းတာတွေလုပ်ပါတယ်နောက်ကျွန်တော်တောက်လျှောက်ကျွန်တော်တို့နှစ်ပေါင်း68နှစ်ပါမိသားလှူရှာမှုဒီကျွန်တော်တို့ရဲ့တော်ပိုင်းတွေလောက်လာတဲ့ကာလမှာလေးပဲဒီအခြေခံမူဒီကတော့ကျွန်တော်ညှိနှိုင်းလာခဲ့ကြတဲ့ကျွန်တော်တို့တမိုင်းကြောင့်ရှိပါတယ်ဒီတော့ကကျွန်တော်တို့ဒီတိုင်းသားကြားထဲမှာတော့ကြက်လောက်ခွေးပြချားလာတဲ့အရင်ခွေးပြပြတော့မှကျွန်တော်မမိနိုင်တဲ့အခြေအနေမျိုးတော့မရှိပါဘူးဒါပေမဲ့လို့တစုံတရာတော့ကျွန်တော်ညှိဖို့လိုလာတဲ့အနေအထားမျိုးတော့ရှိပါတယ်ဒါတွေကိုလည်းကျွန်တော်တို့ညှိနှိုင်းနေပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါအခုလိုဖြည့်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများတင်ပါတယ်